မြန်မာစစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်မဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF ရဲ့ပရမတ်တုတ်စစ်တင်တန်းပြီးဆုံးသွားပြီဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကပြောဆိုလိုက်ပါတယ်။ NUG ကာကွယ်ဝင်ကြီးဦးရီမွန်ကတောက်ကြန်နေမှာထုတ်ပြန်လိုက်တယ်လို့ဆိုတဲ့ဗီဒီယိုမှာတော့ PDF တောင်ပိုင်းတိုင်းစစ်ဌာနချုပ်တင်တန်းဆင်ပွဲအဖြစ်နဲ့ဖော်ပြထားပြီးစုဝစုံအပြစ်အစုံနဲ့လက်နက်ကင်ဆောင်မထားတဲ့တင်တန်းသား100လောက်တောရင်းတနေရာမှာဆေးပြချီတက်နေတာတွေ့ရပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်ဟာတဲဝင်အရတားအစုအဝါကဖွဲ့စည်းထားတာဖြစ်ပြီးပြည်သူတွေကိုကာကွယ်ဖို့ဖြစ်ကြောင်းအရာရှိတဦးရဲ့မိန့်ခွန်းပြောကြားချက်ကိုလည်း Righteous သတင်းမှာဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့မှတ်ချက်ပေးဖို့စစ်တပ်ပြောခွင့်ရကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းမပြန်သေးကြောင်းလည်းသတင်းမှာဖော်ပြထားပါတယ်။ February 1ရက်မှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ဆီအာနာရှင်ဆန့်ကျင်ရေးဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြင်းပြင်းထန်ထန်ဖြိုခွဲခဲ့တဲ့အတွက်မေလ29ရက်နေ့အထိဆိုတေဆုံးရသူက832ယောက်ရှိပြီးအဖမ်းခံရသူက4380ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကပြောပါတယ်။ပြည်သူတွေကိုအပြစ်အဝအကာအကွယ်ပေးနိုင်မဲ့တပ်မတော်တည့်ကိုထူထောင်ဖို့ရှေ့ပြီးဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF ကိုအခုအခါမှာထူထောင်ပြီးဖြစ်တဲ့အတွက်ခင်မင်လက်နက်ကင်တပ်မတော်တည့်ထူထောင်ဖို့ပြင်ဆင်နေတယ်လို့ NUG အစိုးရတက်တန်းတလပြည့်တဲ့မေလ16ရက်နေ့ကပြည်တော်စုဝင်ကြီးချုပ်မန်းဝင်းခိုင်တန်းကပြောကြားခဲ့တာပါတချိန်ထဲမှာပဲအမျိုးသားညီညွတ်ရေးအစိုးရ NUG ဟာစစ်တပ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့ချင်းအမျိုးသားတပ်ဦး CNF နဲ့လက်တွဲပြီးအာဏာရှင်စနစ်ဆန့်ကျင်ရေးနဲ့ Federal Democracy စနစ်ပေါ်ဆောင်ရေးလုပ်ဖို့အတွက်နှစ်ဖက်သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်